အတွင်းစီမံကိန်းအကောင့်ထဲမဖော်နိုင်ခဲ့တဲ့ကော်ဖီနဲ့ပိုးစာစီမံကိန်းအတွက်တင်စီခံခဲ့ရတဲ့ကျေးရွာဆယ်ရွာကမူလပိုင်ရှင်တောင်သူတွေစုပေါင်းဆန္ဒပြခဲ့တာဖြစ်ပါတယ်ဆန္ဒပြသူတွေဟာ2013ခုနှစ်ကစပြီးအကြိမ်ကြိမ်ဆန္ဒထုတ်ဖော်တောင်းဆိုနေကြတဲ့တောင်သူတွေဖြစ်ကြပါတယ်ဒီတင်စီခံထားရတဲ့မြေယာကိစ္စကိုအစိုးရကအခုချိန်ထိပြေလည်အောင်ဖြစ်ရှင်းမပေးနိုင်ဘူးလို့ဆန္ဒပြပွဲဦးဆောင်သူဦးလင်းထင်ဆိုးကပြောပါတယ်
မြေယာဦးတွေလုံးလုံးလုံးနေတဲ့အညီသိမ့်မယ်ဆိုလို့ရှိရင်တောက်လျှောက်သိမ့်လို့ရတယ်ဒီချင်းကနော်မြေယာဦးတွေပုံမှန်20နှစ်ပိုက်ခွဲကားငယ်မှာပါပြီးသားပါစီမံကိန်းကောင်တယ်မပေါ်ဘူးဆိုသိမ့်လိုက်လို့ရပြီဒါတို့ဘာကြောင့်မှမသိမ့်တာလဲအဒီဘောမှာကျွန်တော်တို့မေကူမေးကြဖြစ်နေပါဘူးတောင်လုံးမတွေမတရားနေနေနာနေပြီမတရားနေကိုဒုက္ခရောက်နေပြီထက်ကလည်းလည်းတရားရုံးတဲ့အိမ်တွေပဲဖြစ်နေတယ်လောက်သားစီရတဲ့လောက်သားစီရစားမဲ့အချိန်ကိုမရှိတော့ဘူးလူမှုဆုဒုက္ခအဝဝတွေခံစားနေရပြီအဲ့လိုကြောင့်တောင်လုံးမတွေကမယားမရှင်းတိုက်ပါလိမ့်မယ်
ဒီနေ့ဆန္ဒပြခဲ့ကြတဲ့တောင်သူအများစုဟာပိုင်နဲ့ကျူးလွန်မှုအကျိုးဖြတ်စည်းမှုပုံမှန်4040တို့နဲ့တရားစွဲဆိုခံထားရသူတွေဖြစ်ပါတယ်။ပြည်ဦးနယ်မြို့နယ်ဟာတရားဥပဒေစိုးမိုးမှုအားနည်းလာပြီးတောင်သူတွေအတော်များများဖမ်းဝရမ်းထုတ်ခံနေရပြီလို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ဇီးပင်ကြီးကျေးရွာတောင်သူဒေါခင်ထားကြည်ကပြောပါတယ်
။ပြည်ဦးနယ်မြို့နယ်မှာတရားဥပဒေစိုးမိုးမှုအင်မတန်နှေးပါပါတယ်။အုပ်ချုပ်ရေးမှန်တိုင်းတရားစီရင်မှန်တိုင်းတရားဥပဒေပြုရေးမှန်တိုင်းတရားစီရင်မှန်တိုင်းအထိအင်မတန်ကိုမှလည်းဟိုအားနည်းချက်တွေရှိပြီးတော့မှတောင်သူတွေမတရားဆွဆွဲခံပြီးတော့မတရားလဲဟိုဖမ်းဝရမ်းတွေထုတ်ခံနေရတဲ့အနေအထားတွေဖြစ်နေပါတယ်အဲ့ဒီပေါ်မှာနောက်မြေယာဖြည့်ရှင်းပေးမှုတွေလည်းဟိုအန်တီတို့အဖွဲ့ဒီမျိုးနိုင်ငံတော်ကစီစီရေးအဖွဲ့ကနေတော့မလုံဆောင်မှုအင်မတန်အားနည်းပါတယ်
တက်ဆိုင်ရာဌာနတွေကမှန်မှန်ကန်ကန်ဖြည့်ရှင်းမပေးဘူးလို့ဆန္ဒထုတ်ဖော်ပွဲမှာပါဝင်ခဲ့သူတောင်သူဒေါ်မေကြီးကပြောပါတယ်
လေအနီနဲ့ပတ်သက်ပြီးတော့တောက်ဆူလာတာလဲကျမတို့နှစ်ပေါင်းဟိုကြာလာပါပြီเนาะအရင်ဆိုရလက်ထက်ကတည်းကတောက်ဆူလာတာပါအဲအရင်ဆိုရကတည်းကရင်ဖြည့်ရှင်းမပေးတဲ့တော့အခုပြည်သူအဆိုရမှလည်းကျမတို့ကဆက်လက်ပြီးတော့ဒီနေရာတွေကိုတောက်ဆူနေတာဖြစ်ပါတယ်အဲဒီတောက်ဆူနေတဲ့အပေါ်မှာကျမတို့အခုပြုံးလုံမျိုးနေကခရိုင်လေစီလေစီအဖွဲ့တွေမျိုးနေကလေစီလေစီအဖွဲ့တွေကဒါတွေကိုမမှန်ကန်ကန်နဲ့ဖြည့်ရှင်းပေးမှုရှိပါဘူးအဲဒီတော့ကိုကျမတို့တောင်သူတွေကနေပြီးတော့ဆင်းရဲဒုက္ခတွေခံပြီးတော့ဆင်းရဲဒုက္ခတွေလည်းရောက်တဲ့အတွက်ဒါကိုအချိန်ချင်းခါခါတောင်းဆိုနေတာကိုလည်းဖြည့်ရှင်းပေးမှုတွေရှိသည့်အတွက်ကျမတို့ကအချိန်ချင်းဒီလမ်းတွေပေါ်ကိုထွက်ပြီးတော့ဒီဆန္ဒပြတောင်းဆိုနေရဖြစ်ပါလိမ့်ရှင
်ပြည်ဦးလွင်မြို့နယ်အတွင်း1998ခုနှစ်ကစလို့ကော်ဖီစီမံကိန်းနယ်မြေအဖြစ်စေတလုံးကျေးရွာ၊လဲတော်၊တပြေရီ၊ရေငယ်၊ကျင်ကနိုင်ကျေးရွာအပါအဝင်ကျေးရွာ၁၀ရွာကမြေဧကပေါင်း 2,000 ကျော်သိမ်းဆည်းခံခဲ့ရတယ်လို့ဆန္ဒပြတောင်သူတွေကဆိုပါတယ်။လက်ရှိအချိန်မှာတော့စီမံကိန်းအကောင့်ထဲမဖော်နိုင်တဲ့မြေယာတွေနဲ့စီမံကိန်းပိုရှံမြေတချို့ကိုမူလတောင်သူတွေကဝင်ရောက်ထွန်ရက်လုကင်နေကြတယ်လို့သိရပါတယ်ရှင်။